မြန်မာနိုင်ငံမှာဆရာနာတိမ်ကြီးအင်အားသုံးအကြမ်းဖက်ဖိနှိပ်မှုတွေရဲ့အကျိုးဆက်အနေနဲ့ပြည်ရင်းစစ်ဖြစ်နိုင်မဲ့အခြေအနေကိုဥတီနေကြောင်းကုလအထူးကိုယ်စားလှယ် Christine Sharana Bagana ကတနင်္လာနေ့ကသတိပေးပြောကြားလိုက်ပါတယ်။သူဟာအခုထိုင်းနိုင်ငံဘန်ကောက်မှာရောက်ရှိနေပြီးတော့အဲ့ဒီကနေ Video Conference နဲ့သတင်းစာရှင်းလင်းပွဲကို New York ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ကပြုလုပ်ခဲ့ပါတယ်။သူ့ရဲ့နှစ်လနီးပါးဒေတာတွင်ရောက်ရှိနေတဲ့အခြေအနေနဲ့ပတ်သက်လို့လည်းသတင်းတောက်တွေကိုပြောပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေမှာဆိုရင်ဆန္ဒပြသူတွေဟာအရင်ကလမ်းမော်ထွက်ဆန္ဒထုတ်ဖော်နေရကနေအင်အားသုံးဖြိုခွဲမှုတွေကြောင့်အခုဆိုရင်ကိုကိုကိုခုခံကာကွယ်တဲ့အနေနဲ့စစ်တပ်ကိုလက်နက်တွေနဲ့ပြန်ပြီးတုံ့ပြန်တဲ့အဆင့်ကိုရောက်ရှိနေပြီးဒါဟာပြည်ရင်းစစ်ကိုဖြစ်နိုင်တဲ့အခြေအနေကိုဥတီနေကြောင်းသတင်းတောက်တွေကို Christine Sharana Bagana ကပြောကြားခဲ့ပါတယ်။
We have also to understand that the people are really frustrated and fearing.
ကျမတို့မဖြစ်မနေနားလေရမှာကမြန်မာပြည်သူတွေဟာတကယ်ကိုစိတ်ပင်ပန်းနေကြပြီးတိုက်ခိုက်ခံရမှာကိုလည်းကြောက်နေကြတာပါ။သူတို့အနေနဲ့ကိုကိုကိုခုခံကာကွယ်ဖို့လိုအပ်နေတယ်ဆိုတာကျမကိုပြောပြကြပါရစေ။တကယ်လို့အဲ့ဒီလိုသာဖြစ်မယ်ဆိုရင်ပြည်ရင်းစစ်ဖြစ်နိုင်ဖို့ဥတီနေတယ်ဆိုတာပြောရမှာပါ။ဒါဟာပြည်ရင်းစစ်ဖြစ်ဖို့လေအကြောင်းရင်းပါ။ကျမအနေနဲ့တော့တွဲဆုံဆွေးနွေးရေးလမ်းကြောင်းကိုပဲထောက်ခံခြင်းပါတယ်လို့ပြောသွားပါရစေ။ဒီလိုတွဲဆုံဆွေးနွေးရေးလမ်းကြောင်းကိုသွားဖို့ဆိုတာလွဲကူမှာမဟုတ်ပေမဲ့မြန်မာနိုင်ငံရဲ့ပြည်ထနာကိုဖြည့်ရှင်ဖို့အားလုံးပါဝင်တဲ့ညှိနှိုင်းဆွေးနွေးမှုဟာမရှိမဖြစ်လိုအပ်တယ်လို့ဘာကနာကပြောပါရစေ။ဒါအပြင်ထိုင်းနဲ့တခြားမြန်မာနယ်စပ်တွေမှာရှိနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစီမှာမြို့အသီးသီးမှာဆန္ဒပြခဲ့ကြတဲ့လူငယ်တွေဟာစစ်တင်တန်းတွေတက်ရောက်နေတာတွေ့ရတယ်လို့လည်းသူကပြောပါရစေ။ပြည်သူကာကွယ်ရေးတပ် PDF တွေကိုဒေသခံပြည်သူတွေကိုဘာသာကိုဖွဲ့စည်းလာကြတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းလက်နက်ကင်တပ်အနေနဲ့ဖွဲ့စည်းထားတယ်လို့သူကပြောပါရယ်မြန်မာနိုင်ငံအနှက်ပောက်ကွဲမှုတွေနေ့စဉ်ကြားနေရတယ်လို့ပြည်သူတွေဟာအိမ်တွင်းလုံးလက်နက်တွေနဲ့လုံခြုံရေးတပ်တွေကိုပြန်ပြီးခုခံတိုက်ခိုက်နေတယ်လို့လည်းဘာကနာကဆိုပါရယ်ဒီကနေ့လာကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့မြန်မာအရေးအာဆီယံအထူးစည်းဝေးပွဲကိုတက်ရောက်လာတဲ့မြန်မာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တနာရီကြာတွေ့ဆုံခဲ့ပေမဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့အများသိအောင်ပြောမပြဘူးမြန်မာစစ်ကောင်းဆောင်ကမေတ္တာရက်ခံထားတဲ့အတွက်ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာသူ့အနေနဲ့ပြောပြလို့မရဘူးလို့ဘာကနာကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံကိုသူကိုယ်တိုင်တွားရောက်ရေးကိစ္စမှာတော့အချိန်မတန်သေးဘူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ပြောဆိုခဲ့တယ်လို့ဆိုပါတယ်။အာဆီယံအထူးစည်းဝေးကချမှတ်ထားတဲ့မြန်မာအရေးမူငါးချက်ဟာအားလုံးသဘောတူညီချက်ဆိုပေမဲ့တကယ်တမ်းမှာမြန်မာစစ်ကောင်ဆောင်ကသဘောတူအကောင့်ထဲဖော်မဲ့ပုံမရှိဘူးလို့ Christine Sharana Bagana ကပြောပါတယ
်။ He doesn't see those 5 points come.
အာဆီယံကချမှတ်ထားတဲ့မူငါးချက်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာအကောင့်ထဲဖော်နိုင်မယ်လို့သူ့အနေနဲ့မမြင်မိဘူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားပါတယ်။ဒါကြောင့်ဒီအပေါ်ဘလို့တုံ့ပြန်မလဲဆိုတာအာဆီယံအပေါ်မှာပဲမူတည်နေပါတယ်လို့ပြောသွားတာပါ။ကုလသမဂ္ဂအထွေထွေညီလာခံမှာလည်းမြန်မာအရေးဆုံးဖြတ်ချက်အတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆွေးနွေးပွဲကိုမကြခင်ပြုလုပ်နိုင်မယ်လို့မျှော်လင့်ကြောင်းနဲ့လက်ရှိအနောက်နိုင်ငံတွေရဲ့စစ်ဗိုလ်ချုပ်တွေအပေါ်ပြစ်မှတ်ထားပိတ်ဆို့မှုတွေဟာထိရောက်မှုတွေရှိနိုင်တယ်လို့မြင်ကြောင်းဘာကနာကသတင်းတောက်တွေရဲ့အမေကိုတုံ့ပြန်ပြောကြားခဲ့ပါတယ
် Those sanctions which I observe now
ကျွန်မလေ့လာခဲ့ရသလောက်ဆိုရင်မတူကွဲပြားတဲ့နိုင်ငံတွေကမြန်မာအပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုတွေဟာအကျိုးသက်ရောက်မှုတွေရှိနိုင်ပါတယ်တက်မတော်အနေနဲ့မှန်မှန်ကန်ကန်လှုပ်ဆောင်ဖို့ပြည်သူတွေလက်ထဲအာဏာပြန်ပေးဖို့စဉ်းစားလာလိမ့်မယ်လို့မျှော်လင့်မိကြောင်းသူကပြောပါတယ်ရခိုင်ပြည်နယ်ကအကြက်တဲကိစ္စမှာတော့ရွေးကောက်ပွဲပြီးအာဏာသိမ်းပြီးတဲ့နောက်ရခိုင်လက်နက်ကိုင်တပ် AA နဲ့စစ်တပ်ကြားအရင်လိုတိုက်ပွဲတွေမရှိတော့တာဟာထူးဆန်းကြောင်းသူကပြောပါတယ်သူ့အနေနဲ့ရိုဟင်ဂျာအဖွဲ့အစည်းတွေရခိုင်အဖွဲ့အစည်းတွေနဲ့အမြဲပဲအဆက်အသွယ်ရှိပြီးအခြေအနေတွေကိုလည်းမပြတ်စောင့်ကြည့်နေတယ်လို့အခုလိုပြောသွားပါတယ်
Saudi Arabian Army and the Tamado are not fighting
ရခိုင်လက်နက်ကိုင်တပ် AA နဲ့တပ်မတော်ကြားမှာတိုက်ပွဲတွေထပ်ပြီးဖြစ်တာမျိုးမရှိတော့ပါဘူးဗုဒ္ဓဘာသာနောက်ခံရှိတဲ့ AA အဖွဲ့ကိုရခိုင်ပြည်နယ်မှာအလွန်မဲကြိုဆိုထောက်ခံကြပါရယ် AA အဖွဲ့နဲ့လည်းကျမအဆက်အသွယ်ရှိတယ်လို့သူတို့ကလည်းရိုဟင်ဂျာတွေကိုလက်ခံကြိုဆိုပါရယ်ဒါပေမဲ့လည်းဒီအခြေအနေလောက်နဲ့မလုံလောက်ပါဘူးရိုဟင်ဂျာတွေကကျမကိုပြောပြကြတာကသူတို့ကိုနှင်းပန်းနှိပ်စက်ထားတဲ့တပ်မတော်ဟာအခုဆိုရင်အာဏာအပြည့်အဝချုပ်ကင်ထားတဲ့အတွက်ဘာကြောင့်သူတို့ပြန်သွားရမလဲသူတို့အနေနဲ့ပိုးပြီးအနှိပ်စက်ခံရမှာကိုကြောက်နေကြတယ်လို့ပြောပြကြကြောင်းသူကပြောပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တရုတ်သတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလက်မခံကြောင်းပြောကြားထားပါတယ် ခရစ်စရင်ရှော်ရီနာဘာဂနာကသူ့အနေနဲ့မြန်မာနိုင်ငံတွင်တွားရောက်ပြီးတက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရေးအတွက်နောက်ဆုံးမှာမဟုတ်ပဲဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။